ကရင်ပြည်နယ်မြဝတီခရိုင်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်နောက်ပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနှစ်ဖက်တိုက်ပွဲတွေဖြစ်နေတာကြောင့်ဒီလ22ရက်နေ့တုန်းကစစ်ဘေးဒုက္ခသည်တွေတိမ်းရှောင်နေတဲ့နေရာအထိကိုကြီးစံတွေကျရောက်ခဲ့ပါတယ်။စစ်ဘေးတိမ်းရှောင်နေရတဲ့သူတွေဟာတောင်ရင်မြကန်ဘေးမှာတောင်ပြင်တွေပေါ်မှာရွှေ့ပြောင်းနေထိုင်နေကြရပြီးတော့နေထိုင်စားတောက်ရေးအခက်အခဲတွေလည်းကြုံနေရတဲ့အကြောင်းထိုင်းနိုင်ငံအခြေစိုက်တင်ဒေါက်မဲအီမာကတင်ပြပို့ထားပါတယ်ရှင်
။ကရင်ပြည်နယ်မြောက်ရီခရိုင်နယ်ကပလော့တပ်ပို့စစ်ဆောင်စခန်းကဒုက္ခသည်တွေအနေနဲ့ကြီးစံနေကြရောက်ထိမှန်တာတွေဖြစ်ခဲ့ပြီးတဲ့နောက်သူတို့စခန်းမှာကိုမနေရတော့ပဲထပ်ပြီးတော့ပြောင်းရွှေ့နေထိုင်နေကြပါတယ်။အခုထိလည်းစစ်ဆောင်စခန်းနေရာမှာမအိပ်ရဲပဲတောင်ရင်မြင့်အနီးကတဲပေါင်မြင့်မှာနေထိုင်နေရဆဲဖြစ်ပြီးအစားအသောက်အခက်အခဲတွေကြုံတွေ့နေရတယ်လို့လည်းစစ်ဘေးရှောင်တွေကိုကူညီပေးနေသူတို့ကပြောပြပါတယ်
။အခုလက်ရှိဒုက္ခသည်တွေကတော့သူတို့အဲဒီစခန်းအောက်ကဟိုကဘာအောက်ကတဲတောင်မြင့်မှာပေါ့နော်။အဲဒီမှာပဲအဲ့တို့ရုပ်ဖြင့်လေးတွေကိုအမိုးလုပ်ပြီးတော့တဲတောက်မြောင်နေကြတယ်ဒီမိနစ်ထိပေါ့နော်ဒီမိနစ်ကျွန်တော်တို့သွားတော့လည်းပြေးခဲ့တယ်ဆိုတော့အဓိကအပြင်တော့အဲ့ဒီမှာခလေးနဲ့အမျိုးသမီးနဲ့တကြီးပိုင်းတွေအဓိကများတယ်ပေါ့နော်ကျန်တဲ့ဒီယောက်ျားသားတချို့နဲ့နည်းနည်းဟိုဆောင်းလိုက်လာလို့ကြတော့စကားမှသွားကြည့်လိုက်ပြန်လာလိုက်နောက်ထင်းသွားချက်ပြုတ်လိုက်ပြီးလာနေလိုက်ပေါ့နော်ဆိုတော့တို့အခြေအနေကတော့ဒီနေ့မနေ့ကျွန်တော်တို့တော့ဟိုအကူအညီပေးမဲ့သူတွေလည်းမရှိဘူးပေါ့နော်မရှိတဲ့ခါမတော်ရဲကြပါဘူးအဲ့ဒါဒီနေ့ကျွန်တော်တို့တော့စားတောက်ကားတူပဲရှိတယ်ဒီခါကျတော့တို့ရဲ့အခြေအနေလေးထိုင်ရေးလည်းခက်ခဲတာတွေ့ရတယ်စားရေးတောက်ရေးလည်းခက်ခဲရှိနေတာကျွန်တော်တွေ့ခဲ့ရတယ
်စစ်ကောင်စီဘက်ကတော့ KNU ထိတ်ချုပ်ရာဒေသကကျေးရွာတွေကပြည်သူတွေဟာသူ့ရဲ့ဆက်အနာတိန်းတာကိုလက်မခံသူတွေဖြစ်သတ်မှတ်ပြီးပြစ်မှတ်ထားတိုက်ခိုက်တာတွေလှုပ်လာတာတွေ့ရတယ်ဆိုပြီးကရင်မျိုးသားအစည်းအရုံးရဲ့တဲ့နဲ့ပြန်ကြားရေးဌာနဒုတိယတာဝန်ခံဖရိုကလေးဆေးကလည်းအခုလိုပြောပါတယ်
။ဟုတ်ကဲ့အားလုံးကိုတော့ပြတ်မှတ်ထားတဲ့သဘောပဲကျွန်တော်တို့ကတော့ဟောသူ့ရဲ့ဆရာနာသိမှုကိုလက်မခံတဲ့အတွက်အားလုံးကတော့သူ့အမိတ်ဆက်ဆိုင်ကျင်တဲ့သဘောပဲရှိနေသွားသူကတော့ကောင်းကောင်းကြည့်နေကောင်းလို့ဒီနဲ့ကျွန်တော်တို့တော်လည်းဖွင့်ပြီးကိုမဖွင့်ကြတော့ဘူးလေ။ဟောလုပ်တဲ့အခြေအနေမျိုးတော့ကျွန်တော်တို့ကလည်းလက်ခံထားတယ်
လေကေကောကစစ်ဘေးရှောင်တွေဟာနေရမပြောင်းနိုင်တာကတော့တစ်နှစ်ကျော်ကြာပြီဖြစ်တယ်လို့သူတို့ရဲ့နေအိမ်တွေမှာစစ်ကောင်စီတပ်သားတွေဝင်ရောက်နေထိုင်နေတာအိမ်ရှိပစ္စည်းတွေကိုသိမ်းယူသွားတာတွေအပြင်လက်နက်ကြီးတွေကြောက်ရောက်ပောက်ကွဲနေတာတွေကြောင့်ပျက်စီးတာတွေလည်းရှိနေပြီးနေရပြောင်းတဲ့အခါမှာတော့ဘဝရည်တည်မှုအတွက်အတော့ကိုရုန်းကန်ရအောင်မှဖြစ်ကြောင်းပြောဆိုနေကြပါတယ်ရှင်